အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာ2022ခုနှစ်သမ္မတတာဝန်ပြီးဆုံးပြီးနောက်ပိုင်းအမျိုးသားလုံခြုံရေးလျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မော်ဂွန်းတိုက်ကိုပြတ်အပ်ဖို့ပြတ်ခွက်ခဲ့တဲ့အပြင်ဥပဒေနဲ့အညီကင်တွယ်ဆောင်ရွက်တင်တာတွေမဆောင်ရွက်ခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာသူ့ကိုဆွဲချက်တင်ထားတဲ့အမှုတွေအတွက်ဒီကနေ့အင်္ဂါနေ့တရားရုံးကိုလာရောက်တရားရင်ဆိုင်ရဖို့ရှိနေပါတယ်မိုင်ယာမီမြို့လယ်ကဖက်ဒရယ်တရားရုံးမှာဒီကနေ့ထရမ့်ကိုယ်တိုင်လာရောက်ဖို့တရားရုံးကဆင့်ခေါ်ထားတဲ့အကြောင်းသူရောက်လာတဲ့အချိန်သူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်ဆန္ဒပြသူတွေကြားရုံးရင်းဆန်ခတ်အကြမ်းဖက်တာမျိုးတွေမကြုံရအောင်တရားရုံးနေရာတဝိုက်လုံခြုံရေးအထူးကြမ်းမတ်ထားတဲ့အကြောင်းမိုင်ယာမီရဲဌာနအကြီးအကဲမန်ရယ်မိုရောလက်စ်ကပြောပါတယ
် Even though we're preparing we're bringing enough resources to handle crowd anywhere from 5000 to 50000We don't expect any issues.
ငါးတောင်ကနေ5000ကြာအထိလူအုပ်ကိုထိန်းချုပ်နိုင်မဲ့လုံလောက်တဲ့လုံခြုံရေးအစီအမံတွေပြင်ဆင်ထားပါတယ်။ပြဿနာတစုံတရာဖြစ်မလာဖို့မျှော်လင့်ပါတယ်လို့မိုင်ယာမီရဲဌာနအကြီးအကဲကပြောသွားတာပါ။နိုင်ငံတော်ကာကွယ်ရေးဆိုင်ရာလျှို့ဝှက်အချက်အလက်တွေမပေါက်ကြားအောင်ကာကွယ်ရမယ့်ဥပဒေကိုချိုးဖောက်ပြီးလျှို့ဝှက်မှတ်တမ်းတွေကိုတမင်ပြန်မအပ်မှုနဲ့အမှုပေါင်း30တမှုအပါအဝင်ရာဇဝတ်ပြစ်မှု38မှုနဲ့မိုင်ယာမီမြို့ကတရားရုံးမှာ Federal Grand Jury အဖွဲ့ကထရမ့်ကိုဆွဲချက်တင်ပြီး9ရက်အကြာမှာထရမ့်ကိုယ်တိုင်လာရောက်ဖို့တရားရုံးကဆင့်ခေါ်ထားတာပါ။သမ္မတဟောင်းထရမ့်ဟာခုလိုဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံရတဲ့ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်ပါတယ်။နှစ်လအတွင်းဒုတိယအကြိမ်ခုလိုဆွဲချက်တင်ခံရတာလည်းဖြစ်ပါတယ်။လာမယ့်2024သမ္မတရွေးကောက်ပွဲပြန်ဝင်ဖို့လုပ်နေတဲ့သမ္မတဟောင်းထရမ့်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညင်းဆန်ပြီးနိုင်ငံရေးအရသူ့ကိုပြစ်မှတ်ထားနေတာလို့တုံ့ပြန်ထားသလိုရွေးကောက်ပွဲကနေနှုတ်ထွက်မှမဟုတ်ကြောင်းပြောဆိုထားပါတယ်ရှင်။